မြောက်ကိုရီးယားအနေနဲ့2024ခုနှစ်အတွင်းထောက်လိုင်းရေးဂျိုရူ30ထပ်မံလွှတ်တယ်မှာဖြစ်တယ်လို့စစ်ဖက်3ဒရုန်းယာဉ်တွေနဲ့နျူကလ িয়ার လက်နက်ပိုးပြီးတော့ပိုင်ဆိုင်လာအောင်ကြိုးပမ်းသွားမယ်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောပါရယ်အမေရိကန်ရဲ့မူဝါဒတွေကြောင့်မလွဲမရှောင်သာကုလဆောင်ရွက်ရမှာဖြစ်ကြောင်းကိုလည်းကင်ဂျုံအွန်းကပြောဆိုရာကိုနိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်သွားပါရယ်လာမယ့်နှစ်အတွင်းမြောက်ကိုရီးယားရဲ့စစ်ရေးစီးပွားရေးနိုင်ငံခြားရေးရာမူဝါဒရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့ကျင်းပတဲ့5ရက်ကြာအစည်းအဝေးအတွင်းအမေရိကန်နဲ့ပတ်သက်ပြီးကင်ဂျုံအွန်းကအချင်းအတော်ကြာကြာပြောဆိုပြစ်တင်သွားပါရယ်ကြည့်ကြော်သိမ့်ပိုက်လို့တဲ့ရန်သူရဲ့မစင်မချင်းလို့ရဲ့ကြောင့်ကိုရီးယားကျွန်းဆွယ်မှာအချိန်မီးစစ်ဖြစ်ပွားနိုင်တယ်ဆိုပြီးတော့ကင်ဂျုံအွန်ပြောဆိုတာကိုလည်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကထုတ်လွှင့်သွားသလိုတောင်ကိုရီးယားနိုင်ငံကိုပျောက်သွားအောင်ဆောင်ရွက်နိုင်အောင်ပြင်ဆင်ထားဖို့လည်းသူ့ရဲ့စစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့တိုက်ခိုက်ခံမယ်ဆိုရင်နျူကလ িয়ার ဘုံအသုံးပြုပြီးတော့တုတ်ပြတိုက်ခိုက်ဖို့လည်းသူကပြောဆိုပါတယ်။လာမယ့်နှစ်အတွင်းတောင်ကိုရီးယားမှာရောအမေရိကန်ပြည်ထောင်စုမှာပါသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာမဲဆွယ်စည်းရုံးမှုတွေကြောင့်မြောက်ကိုရီးယားပေါ်မူဝါဒနဲ့ပတ်သက်လို့အပြင်းထန်ငြင်းပွားစရာဖြစ်အောင်လုပ်ပြီးတော့သူတို့အတွက်ပိုအဆင်ပြေစေမဲ့လူအာဏာရလာအောင်ဆောင်ရွက်တာမျိုးဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အသုံးပြုလာမယ်ဆိုရင်ကင်ဂျုံအွန်အနေနဲ့ကြမာစိုးနဲ့ရင်ဆိုင်ရမယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့ဒီကနေ့မှသတိပေးပြောဆိုပါတယ်